မေလ6ရက်နေ့ကကမ္ဘောဒီးယားနိုင်ငံဖနိုင်းမင်မြို့မှာကျင်းပခဲ့တဲ့မြန်မာကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအာဆီယံအတိုင်းအတာအစည်းအဝေးမှာကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုပဖိတ်ကြားခဲ့တဲ့အတွက်အာဆီယံလွှတ်တော်အမတ်များလူခွင့်ရေးဆိုင်ရာဥက္ကဋ္ဌကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တယောက်ခွင့်မရတာဟာအလို့ကိုရှက်စရာကောင်းတဲ့လောက်ရဖြစ်တယ်လို့မစ္စတာ Charles Santiago ကဝေဖန်ကြောင်းမလေးရှားကင်းဒီပရင်းစာမျက်နှာကဆိုပါတယ်လိုရီနေစာကိုဖိတ်ကြားမှာကိုမြမစက်တောင်စီကကန့်ကွက်ထဲတာဖြစ်တယ်လို့လဲတရင်ကပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကလေလတ်၄ရက်နေ့ကြေညာချက်ထုတ်ခဲ့ရမှာဒေသခံလူသားချင်းစာနာထောက်ထားရေးအဖွဲ့အစည်းတွေနဲ့မူခြေခံဆက်ဆံလုပ်ကွက်ရေးကိုဦးစားပေးကြဖို့ပြောခဲ့တဲ့အတိုင်းအာဆီယံကောင်းဆောင်တွေနဲ့အလူရှင်နိုင်ငံအဖွဲ့အစည်းတွေကပြန်လည်စဉ်းစားကြဖို့အမျိုးသားညီညွတ်ရေးအစိုးရကလည်းမေလ9ရက်နေ့ကညချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။ဒေသခံအဖွဲ့အစည်းတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေနဲ့မူတွေကိုအပြည့်အစုံရိုသေလေးစားဖို့လိုတယ်လို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အဲ့ဒီညချက်ကဆိုခဲ့ပါတယ်။နိုင်ငံရေးရည်ရွယ်ချက်အတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုအသုံးမချဖို့အရေးကြီးလိုအပ်တယ်လို့အကူအညီပေးတာကြောင့်စည်ရင်အခြေခံအဆောက်အအုံတွေကိုတရားဝင်အသိမှတ်ပြုတာမျိုးလည်းမဖြစ်เสียဘူးလို့အဲ့ဒီကြေညာချက်ကသတိပေးခဲ့တာပါ